ရခိုင်လက်နက်ကိုင် A အဖွဲ့နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းမှာ A အဖွဲ့နဲ့ဆက်ဆက်တဲ့ထောက်ခံတဲ့ဆိုတဲ့တန်တရားနဲ့ဒေသခံတွေကိုစစ်တပ်ကဖမ်းဆီးစစ်ဆေးတရားစွဲဆိုတာတွေတိုးလာနေတယ်လို့ရခိုင်ဒေသခံတွေကပြောပါတယ်။တချိန်တည်းမှာပဲရခိုင်ဦးဆောင်ပါတီ AFP ရဲ့အကြံပေးဖြစ်သလိုလွတ်တော်ကိုယ်စားလှယ်ဟောင်းဦးကျော်လွင်ကိုလည်းအမည်မသိလက်နက်ကိုင်အဖွဲ့တစ်ခုကအခုရပိုင်းတွင်ဖမ်းဆီးသွားတဲ့အကြောင်းရခိုင်ဦးဆောင်ပါတီပြောခွင့်ရက VOA ကိုပြောပါတယ်။ရခိုင်ပြည်နယ်အတွင်းဖမ်းဆီးမှုအခြေအနေသတင်းပေးပို့ချက်ကိုတော့ကိုအောင်အောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ကြားတကြောပြန်တိုက်ပွဲတွေလည်းပြင်းထန်လာပြီးနောက်ပိုင်းကစပြီးတော့ရခိုင်ပြည်နယ်မှာဒေသခံဆရာဝန်တအူးအပါဝင်လွတ်တော်ကိုယ်စားလှယ်တွေဖမ်းဆီးခံရတယ်လို့ရခိုင်ဒေသခံတွေကပြောပြတာပါ။ဒီကြားထဲမှာပဲအော်တိုဘာ၄ရက်နေ့ကရခိုင်ဦးဆောင်ပါတီအကြံပေးတအူးဖြစ်တဲ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးကျော်လွင်နဲ့ပါတီတာဝန်ရှိသူတအူးဖြစ်တဲ့ဦးမောင်ကောင်းကိုအမည်မသိလက်နက်ကိုင်အဖွဲ့တစ်ခုကဖမ်းဆီးတာခံခဲ့ရတယ်လို့ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ်အဖမ်းခံရသူနှစ်ယောက်တည်းကဦးမောင်ကောင်းကိုပြန်လွှတ်ပေးလိုက်ပေမဲ့ဦးကျော်လွင်ကိုတော့ဆက်လက်ဖမ်းဆီးထားဆဲဖြစ်ပြီးဘယ်အဖွဲ့ကဘာကြောင့်ဖမ်းဆီးထားတယ်ဆိုတာကိုတိတိကျကျမသိသေးဘူးလို့လည်းဒေါက်တာအေးမောင်ကပြောပါတယ
်အဲပါတီအနေနဲ့တိတိကျကျကတော့မသိရသေးဘူးအဲဦးကျော်လွင်ကတော့ဦးတီတို့လွတ်လာတာမတွေ့သေးဘူးဦးမောင်ကောင်းနဲ့လည်းမနေ့ပိုင်းကပဲလွတ်လာပြီးနေကောင်းပါတယ်ကျမ်းမာရေးအရာလေးဟိုဖြစ်ပါတယ်နော်ရှေ့တော့ကိုရှေ့စားကိုလိုတယ်အဲကြောင့်အင်ကိုရောက်ပါပြီလို့ဥမ္မာကောင်မှာတော့ပြောတယ်ဒေဖွေးစီကဖမ်းသွားတယ်ဖမ်းထားတယ်ဆိုတာလို့မပြောဘူးကျွန်တော
်ရခိုင်ပြည်နယ်မှာစစ်တပ်ကစစ်ဆေးဂိတ်တွေနဲ့လုံခြုံရေးတိုးမြှင့်ပြီးဒေသခံတွေရဲ့သွာလာလှုပ်ရှားမှုတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးနေတာပါအေးအဖွဲ့ကိုထောက်ခံတယ်လို့တန်တရားရှိသူတွေကိုဖမ်းဆီးတာတွေဒီရပိုင်းမှာပိုများလာတယ်လို့လည်းဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဇွန်လကနေစက်တင်ဘာ21ရက်နေ့အထိမြန်မာစစ်တပ်ကတန်တရားနဲ့ဖမ်းဆီးခံရတဲ့ရခိုင်ဒေသခံ130နီးပါးအထိရှိပြီးတဝက်လောက်တော့ပြန်လွတ်လာတယ်လို့ရခိုင်အခြေစိုက်မီဒီယာတစ်ခုဖြစ်တဲ့ DMG သတင်းဌာနကစည်ရင်းပြုစုထားပါတယ်ဒီကိန်းနှန်းတွေနဲ့ပတ်သက်လို့အတည်ပြုချက်မရသေးသလိုစစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူးအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကိုထောက်ခံပံ့ပိုးတာမျိုးမလုပ်ဖို့မကြသေးခင်သတင်းပတ်အတွင်းကရခိုင်စီးပွားရေးလုပ်ငန်းရှင်တွေကိုမြန်မာစစ်တပ်ကသတိပေးထားတဲ့အကြောင်းဒေသခံတွေကပြောပါတယ်ဒီတော်အတွင်းတောင်ကုန်းမြို့နယ်ကဆရာဝန်တဦးဖြစ်တဲ့ဒေါက်တာကျော်တီယာထွန်းကိုစစ်တပ်ကဖမ်းဆီးပြီးတော့မတရားအသင်းနဲ့ဆက်သွယ်ရဆိုပြီးတောင်ကုန်းမြို့ရဲစခန်းမှာစက်တင်ဘာ23ရက်နေ့ကအမှုဖွင့်ထားတယ်လို့ဖမ်းဆီးခံရသူရဲ့မိသားစုဝင်တဦးကပြောပါတယ်
ရဲစခန်းမှာအပေါင်းတော်သူ့ကိုဟိုဟာအာဘာသာပြောပါရအမှုဖွင့်တော်ရေပေါ့မတရားအတင်းနဲ့ဆက်သွဲမှုဆိုပြီးအမှုဖွင့်တော်ရေရဟာတေးပေါ့တခြားအသာဆက်လုပ်ဖို့ဆိုတာတော့တခုလေရုံးထုတ်တာတွေပါတော့မလုပ်ဝမ်းသေးလေ
ရခိုင်ပြည်နယ်မှာစစ်တပ်ကခီးတွာလာခွင့်တွေကန့်သက်ပြီးကုံစီတည်ယူခွင့်တွေစေဝါတည်ယူခွင့်တွေကန့်သက်နေတာတွေဒေသခံတွေကိုဥပဒေမဲ့ဖမ်းဆီးနေတာတွေဟာလူခွင့်ရေးချိုးဖောက်ရာရောက်တယ်လို့လဲရခိုင်လူခွင့်ရေးလှရှားသူတို့ကကန့်ကွက်ဝေဖန်ပါတယ်
နေရီတော့လေကိုကန့်တက်တယ်အဲမတော်ရဘူးမလာရဘူးဆိုလာမျိုးဟိုကန့်တက်ထားတယ်တော့နောက်တစ်ခါမျိုးတော့ဖန်စီချုပ်လို့ပဲရှိတယ်နောက်တစ်ခါကျွန်တော်တို့ဒီဆေးဝါးနဲ့ပတ်သက်လို့ဆေးဝါးဒီဒီကိုရခိုင်ကိုနေပြီးတော့မတရားဘူးဆိုတော့တာစီပိတ်ပင်ထားတယ်ပါလေရှိတယ်အဲအဲ့ဒီဟာတွေကတော့ကျွန်တော်တို့ကနံပါတ်ပြည့်ပြည့်ကျွန်တော်ကပြည်ပစရာလူခွင့်ရဲ့ညာစာတန်းကိုနေပြီးတော့ချူဖောက်ရကြားပါတယ်ဒီဒီဟိုအယတားတွေကိုနေပြီးတော့ဟိုမတော်ရမလာရပြပင်းတာလေလူခွေးညာတော်အပိုင်းစစ်သုံးနဲ့ညီးပါတယ်နောက်တစ်ခါဖန်စီချုံလုံးမှုနဲ့ပတ်သက်လို့ဥပဒေရမဟုတ်ပင်းနဲ့ဥပဒေကြောင်းလန်းအရာမဟုတ်ပင်းနဲ့အဲ့လိုဖန်စီတာမျိုးဆိုလို့ရှိရင်တော့မတရားဖန်စီချုံလုံးမှုဆိုလို့ရှိရင်တော့ကျွန်တော်တို့အပြည့်ပြည့်ဆရာလူခွေးညာတော်အပိုင်းကိုကိုလို့ဟိုဒီကျုလွန်ရရောက်ပါတယ်ဟောအဲ့ကျွန်တော်အဲ့လိုမျိုးပြောချင်ပါတယ
်အခုလိုရခိုင်ဒေသခံတွေကြုံတွေ့နေရတဲ့အခြေအနေအခက်အခဲတွေနဲ့ပတ်သက်လို့ရခိုင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကို VOA ကဆက်သွယ်ခဲ့ပေမဲ့တုံ့ပြန်ချက်တစုံတရာမရခဲ့ပါဘူးခင်ဗျာ